နှမြုပ်တော်တဲ့ရုရှားငါဖန်တင်မော်ဒန်နီဗော့စတော့မှာလိုက်ပါလာသူတွေထဲကကဲတင်ထားခဲ့တဲ့မြန်မာတင်မော်ရ22ဦးဟာအခုမြန်မာနိုင်ငံကိုပြန်ရောက်လာတော့မှာဖြစ်ပါတယ်။ကိုရီးယားနိုင်ငံဆိုးမျိုးကနေကိုရီးယားလေကြောင်းလိုင်းနဲ့ပြန်လာကြတာပါ။အပြည့်စုံကိုဆက်ပြီးပြောပြပါမယ်။နှစ်မြောက်ရုရှားငါဖန်တင်မော်ဘောကကဲတင်ထားတဲ့မြန်မာတင်မော်ရ22ဦးဟာမြန်မာနိုင်ငံကိုပြန်ဖို့အတွက်ရုရှားနိုင်ငံကနေတောင်ကိုရီးယားနိုင်ငံဆိုးလ်ကိုရောက်ရှိလာခဲ့ကြပါတယ်။သူတို့ကိုမြန်မာတန်ယုံစီးပွားရေးဆိုင်ရာတာဝန်ဦးတန်းစင်တန်ယုံဒုတိယအတွင်းဝန်နဲ့တန်အရာရှိတဦးကတွားရောက်ကြိုဆိုပြီးကိုရီးယားနိုင်ငံအင်ချွန်းလေဆိပ်ကနေဒီကနေ့ညနေ 6:45 မိနစ်မှာမြန်မာပြည်ရန်ကုန်ကိုထွက်ခွာမဲ့ကိုရီးယားလေကြောင်းလိုင်း KE471 နဲ့တိမိလိုက်တယ်လို့တောင်ကိုရီးယားမြန်မာတန်ယုံရဲ့စီးပွားရေးဆိုင်ရာတာဝန်ဦးတန်းစင်က VOA ကိုအတည်ပြုပြောကြားပါရယ်
။ဟုတ်ကဲ့အဲ့ဒါဟုတ်ပါတယ်ဟိုနင်းပေါ့ KE471 နဲ့လေကျွန်တော်တို့ပဲလိုက်ပို့ပြီးတော့အခုမှပြန်ရောက်တာပါ။အကျမ်းမာရေးရှင်တွေကောင်းတယ်ခင်ဗျာကျွန်တော် Facebook မှာသူတို့အဲမှာပြောပြောရှင်းရှင်းပဲကျမ်းမာရေးရှင်တွေအားလုံးကောင်းကြပါလေအားလုံးတက်ရှင်းရှင်းပါပဲအော်လင်းကဟိုနေလေ6:45ပေါ့ဒီကခတ်မဲ့လင်းရင်ချင်းလေဟုတ်ကဲ့မြန်မာဥစံတော်ချင်းပေါ့
ရုရှားငါဖန်တင်မော်ပေါ်မှာလိုက်ပါလာတဲ့မြန်မာနိုင်ငံသားတွေရဲ့အရေးကိစ္စနဲ့ပတ်သက်ပြီးရုရှားနိုင်ငံဆိုင်ရာမြန်မာတန်ယုံကိုယ်စားလှယ်အဖွဲ့နဲ့ရုရှားဖက်ဒရေးရှင်းနိုင်ငံတောင်ပိုင်းဆာဟာလင်ဒေသတာဝန်ရှိသူတွေပူးပေါင်းဆောင်ရွက်ခဲ့တာဖြစ်ပြီးနှစ်မြုပ်ရုရှားငါဖန်တင်မော်ပေါ်ကနေအသက်ရှင်ကျန်ရတဲ့မြန်မာနိုင်ငံသား22ယောက်ကိုတယောက်ကိုအမေရိကန်ဒေါ်လာ3000နဲ့ညီများတဲ့ရုရှားရူဘယ်ငွေနဲ့တည်ဆုံသွားတဲ့မြန်မာနိုင်ငံသားတင်မော်သား16ဦးနဲ့ပျောက်ဆုံးဆဲ4ဦးတို့ရဲ့မိဘဆွေမျိုးတွေကိုတော့အမေရိကန်ဒေါ်လာ1000ခွဲနဲ့ညီများတဲ့ရုရှားရူဘယ်ငွေတွေကိုဧပြီလနောက်ဆုံးအပတ်ထဲမှာပေးအပ်သွားဖို့ရှိတယ်လို့ဆိုပါတယ်။ဥပဒေအကြောင်းအရရတင်ရထိုက်တာတွေကိုလည်းမြန်မာနိုင်ငံကဆီလွတ်တဲ့ကုမ္ပဏီတွေကနေတစင်းဆက်လက်တောင်းဆိုသွားနိုင်တယ်လို့နှိမ့်မြုပ်ထားတဲ့ရုရှားတင်မော် Magellan Company ကိုယ်စားလှယ်ဖက်ကပြောတဲ့အကြောင်းရုရှားမြန်မာတန်ယုံရဲ့ထုတ်ပြန်ချက်မှဖော်ပြထားပါတယ်။ရုရှားနိုင်ငံမှာရှိနေစဉ်အတွင်းမြန်မာတင်မော်ရ22ယောက်ရဲ့နေထိုင်စားတောက်စရိတ်ကိုရုရှားအစိုးရကကြာခံပေးခဲ့ပြီးသူတို့ရဲ့တကူရည်အတုံးစိတ်အတွက်ကတော့ရုရှားရောက်မြန်မာအတိုင်းဝိုင်းကစူပေါင်းပြီးအလူငွေရူဘယ်တသိန်းတထောင်ပေးလူခဲ့တယ်လို့ဆိုပါရယ်။အခုထုတ်ပြန်ထားတဲ့စာရင်းအရတော့ရုရှားနှင်းမြုံငါဖန်တင်မော်ဘောကမြန်မာတင်မော်သားတွေနဲ့ကူညီကယ်ဆယ်ထားတဲ့တင်မော်သား22ဦးဖြစ်ပြီးတည်ဆုံးသူတွေရဲ့ရုပ်အလောင်း16လောင်းကိုတော့ပြန်လည်ဆက်ယူရရှိထားပြီးဖြစ်ပါရယ်။ကြံ၄ယောက်ကတော့အခုထိပျောက်ဆုံးနေဆဲဖြစ်တယ်လို့ရုရှားနိုင်ငံဆိုင်ရာမြန်မာတန်ယုံကသတင်းထုတ်ပြန်ထားပါရယ်။အသက်ရှင်ကျန်ရတဲ့မြန်မာတင်မော်သား22ဦးဟာရန်ကုန်ပြည်ပဆိုင်ရာလေဆိပ်ကိုဒီကနေ့ညဧပြီလ12ရက်နေ့ည10:00ဝန်းကျင်မှာရောက်ရှိလာကြမှာဖြစ်ပါရယ်။တည်ဆုံသွားသူ16ဦးရဲ့ရုပ်အလောင်းတွေကိုတော့ဧပြီလ15ရက်နေ့မှာစင်လုံးကားလေယာဉ်နဲ့ပို့ဆောင်ပေးသွားမှာဖြစ်တယ်လို့တောင်ပိုင်းဆာဟာလင်ဒေသနိုင်ငံခြားရေးဝန်ကြီးဌာနကပြောကြောင်းမော်စကိုမြန်မာတန်ယုံကပြောဆိုထားပါရယ်။မြန်မာတင်မောသားတွေကိုတရားမဝင်ခေါ်ယူခဲ့တဲ့ရုရှားတင်မောလိုင်းပန်ရှင်ကအခုတင်းရှောင်နေတဲ့အတွက်ဒုတိယအကြီးအကဲကိုထိန်းသိမ်းခဲ့တယ်လို့မော်စကိုမြန်မာတန်ယုံကပြောပါရရှင်။